ရှိခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလအလောက်ကစတင်ပြီးတွဲလုံတုပ်ကွေးဖြစ်တဲ့သူများနဲ့ပြီးတော့စစ်တွေမှာတင်လှူဦးရေ၄ဦးထပ်မံနဲ့တည်ဆုံခဲ့ရတယ်လို့ရှိခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကအတည်ပြုပါတယ်။ဒါအပြင်ဒီနေ့မှာလှူဦးရေ1800နီးပါးလောက်လဲတွဲလုံတုပ်ကွေးဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအမကသတင်းပေးပို့ထားပါတယ
်။ရှိခိုင်ပြည်နယ်အတွင်းမှာတွဲလုံတုပ်ကွေးရောဂါကြီးအဖြစ်များနေပြီးဇူလိုင်လ28ရက်နေ့ထိစည်ရင်းအရဆိုရင်1900ကျော်ရှိသွားပြီဖြစ်တဲ့အကြောင်းသိဆုံးတဲ့သူတွေရှိတဲ့အကြောင်းကိုလည်းပြည်နယ်ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစံကြော့ခိုင်ကပြောပါတယ်
။အော်ဟုတ်ကဲ့ကျွန်တော်ဒီကျေတဲ့တောက်ကြာကြီးပေါ့နော်တောက်ကြာကြီးကဖြစ်တဲ့လူက1969တည်တဲ့လူက18ယောက်ရှိဟုတ်ကဲ့ရှိတယ်ကြည့်နေလို့ပါ။အဲဒီနေ့ကရင်းနှီးတင်နေစားလို့ကျွန်တော်အဖြစ်များတယ်ပေါ့ကျောက်ကဲ
့။ရခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလလောက်ကစပြီးသွေးလွန်တုပ်ကွေးယောဂါကြီးဖြစ်ပွားနေတာပါစစ်တွေမြို့မှာတော့သွေးလွန်တုပ်ကွေးဖြစ်ပွားတဲ့ရာဂိုင်းတွန်းကဒီနှစ်မှာများတဲ့အတွက်သတိမေးတဲ့လူနာတွေတေဆုံးတဲ့လူနာတွေရှိနေတယ်လို့လည်းစစ်တွေမြို့ကတူဦးဖြစ်တဲ့ဦးတန်းထွန်းကလည်းပြောပါတယ
်သွေးလွန်တုပ်ကွေးဖြစ်တဲ့လူကတော့များတယ်ခင်ဗျာသွေးလွန်တုပ်ကွေးကဘာပေါ့အဲ့ပေါ့နော်အဲ့ဒီမေလောက်ကနေစတာစစ်တွေစီးရုံကြီးမှာသွေးလွန်တုပ်ကွေးလူနာပေါင်း450ကျော်ရှိတယ်ခင်ဗျာကျတော့ဒီနှစ်ကတော့သွေးလွန်တုပ်ကွေးဖြစ်တဲ့လူကြီးတော့များတယ်အဲ့ဒီမှာ950ရာရှော့ဖြစ်တယ်ဟိုဆုံးသွားတဲ့ကလေးက3-4ယောက်လို့ရှိတယ်ခန့်တတိယလုံးမှာတော့16ယောက်လို့ရှိနေမှဖြစ်နေ
စစ်တွေကြောက်တော့မင်းပြတောင်ကုန်းစတဲ့မြို့တွေမှာတော့သွေးလွန်တုပ်ကွေးအဖြစ်များနေတဲ့မြို့နယ်တွေဖြစ်တဲ့အကြောင်းပြည်နယ်ကျန်းမာရေးဦးစီးဌာနကပြောပါတယ်ပြီးခဲ့တဲ့နှစ်ကထက်3ဆခန့်ပိုများနေတာကြောင့်ရှင်နေပေါက်ဖွားရနေရာတွေကိုစေးဖြန့်တာတွေကိုလည်းဇက်တိုက်လုပ်ခဲ့ရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းတာနဲ့ဆိုရင်သွေးလွန်တုပ်ကွေးဖြစ်နေတဲ့လူနာအရေအတွက်က1900ကျော်ရှိပြီးကလေးတငယ်တွေအဖြစ်များနေတယ်လို့သိရပါတယ်။ရမကြီးဦးစီးဌာနကတော့ရှင်နေပေါက်ဖွားတဲ့နေရာတွေမှာရေတွေလဲလှယ်ပေးဖို့ဒီရှင်ကြိုက်တာတွေမခံကြဖို့အတွက်လည်းတိုက်တွန်းလို့ဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့သွေးလွန်တုပ်ကွေးယောဂါကကတ်ယောဂါအသွင်မျိုးမရှိပေမဲ့သွေးလွန်တုပ်ကွေးဖြစ်ပွားတဲ့နှုန်းကအရင်နှစ်ကထက်ပိုများလာတယ်လို့ရှိတယ်လို့လည်းပြည်နယ်ကျန်းမာရေးဦးစီးဌာနကပြောဆိုခဲ့ပါတယ်ရှင်။